ဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာတန်ယုံကနေရာတို့ကဖိဆက်ခံထားရတဲ့တန်တပန်နှစ်ဦးနေရာမှာအစားထုတ်ခန့်အဖို့စစ်ကောင်စီကဆေလွတ်သူနှစ်ဦးကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဂျပန်အစိုးရကညှင့်ပယ်လိုက်ကြောင်းဂျပန်အစိုးရအရာရှိတွေကိုကိုကာပြီးဂျပန်သတင်းမီဒီယာတွေမှာရေးသားဖော်ပြပါတယ်။ဆီယနာတင်းမှုကိုစန့်ကျင်တဲ့အနေနဲ့ပြီးခဲ့တဲ့မလအတွင်းစီတီယမ်အကြမ်းမဖက်အာဏာဖီဆန်မှုမှာပါဝင်ခဲ့တာကြောင်းတိုကျိုမြန်မာတန်ယုံကတန်ဝန်တန်းနှစ်ဦးကိုစစ်ကောင်စီကရာထူးကဖယ်ရှားခဲ့တာပါ။အသိခံလိုက်တဲ့တန်ဝန်တန်းနှစ်ဦးကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဂျပန်အစိုးရကိုမြန်မာစစ်ကောင်စီဘက်ကတောင်းဆိုထားပါတယ်။ဒီကိစ္စကိုစဉ်းစားနေကြောင်းဂျပန်ဘက်ကတုံ့ပြန်ထားပေမဲ့ဗီဇာထုတ်ပေးမဲ့အစီအစဉ်ကိုတော့မဆရသေးဘူးလို့ဆိုပါတယ်။အဲ့ဒီတန်တမန်အုပ်ကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးလိုက်ခြင်းအပြင်အတောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖြုတ်ချပြီးဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်တဲ့မြန်မာစစ်ကောင်စီကိုအတိမတ်ပြုရာရောက်သွားလိမ့်မယ်လို့လည်းဂျပန်အခြေစိုက်မိုင်းနီချီသတင်းမှာရေးသားထားပါတယ်။အာဏာသိမ်းစစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်ဂျပန်နိုင်ငံကခဏိအချိန်ထိအတိမတ်ပြုမထားသေးပါဘူးခင်ဗျ။